မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးကိုအတိအမှတ်ပြုဝေမယ်။ငြိမ်းချမ်းရေးဖြစ်စဉ်တွေမှာတော့စိန်ခေါ်အကဲဆန်းမှုတွေနဲ့ရင်ဆိုင်ရအောင်မယ်လို့နော်ဝေဘုရင်ဟာရတ်ကဒီကနေ့ရန်ကုန်တက္ကသိုလ်ဘွေနှင်းသဘင်ခန်းမမှာပြုလုပ်တဲ့အခမ်းအနားတွင်မှထည့်သွင်းပြောကြားခဲ့ပါတယ်။ဒါအပြင်နော်ဝေမြန်မာဆက်ဆံရေးနဲ့စီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးတက်လာဖို့ဆောင်ရွက်သွားမယ်လို့လည်းနော်ဝေဘုရင်ကကတိပြုခဲ့ပါတယ်။နော်ဝေဘုရင်ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းရန်ကုန်တက္ကသိုလ်မှာပြောကြားတဲ့မင်ခွန်းကိုတော့ကိုစီသူကပြန်ပြီးတော့ပြောပြပေးမှာပါရှင်။
မြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်နော်ဝေနိုင်ငံဟာကာလကြာရှည်စွာပါဝင်ကူညီခဲ့တယ်လို့အနာဂတ်မှာလည်းမြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေမှာကူညီသွားဖို့နော်ဝေဘီယင်ကကတိပြုပြောကြားခဲ့ပါတယ်။ပြည်ပြည်ပြောင်းလဲရေးနဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေရဲ့စိန်ခေါ်မှုတွေကိုသတိချက်ဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်
။ Ladies and gentlemen, we are aware that you will encounter difficulties in your process of transition.
အကူပြောင်းဖြစ်စဉ်မှာခင်ဗျားတို့ရင်ဆိုင်ရမယ့်ခက်ခဲတွေကိုကျွန်တော်တို့နားလည်သဘောပေါက်မိပါတယ်။ပွင့်လင်းမြင်သာတဲ့စီးပွားရေးစနစ်ကိုကူပြောင်းရမှာတော့ခင်ဗျားတို့ကြော်လာရမယ့်ခက်ခဲများစွာရှိပါလိမ့်မယ်။ဆက်ပြီးတော့ဖော်ဆောင်နေတဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေမှာလည်းစိန်ခေါ်မှုတွေရင်ဆိုင်နေရအောင်ပါ။ရေရှည်တည်တံ့ခိုင်မာတဲ့ငြိမ်းချမ်းရေးရယူတည်ဆောက်တဲ့ဖြစ်စဉ်မှာတော့အချိန်ယူရပါမယ်
။ဒီမိုကရေစီပြည့်ဝတဲ့နိုင်ငံတစ်ခုဖြစ်လာရေးမြန်မာပြည်သူတွေရဲ့စူးစမ်းမှုကိုအတိအမှတ်ပြုအားကြမိကြောင်းနော်ဝေဘီယင်ဟာဒါကရန်ကုန်တက္ကသိုလ်မှာပြောကြားတဲ့မိန့်ခွန်းမှာထည့်သွင်းပြောကြားခဲ့ပါတယ
်။ In Norway,We have been inspired by your commitment and your willingness to strive for values that we sometimes take for granted.
နော်ဝေနိုင်ငံသားတွေရဲ့ကိုယ်ပိုင်ရယူပိုင်ခွင့်တွေဖြစ်တဲ့ဒဏ္ဍူညီမျှမှုလွတ်လပ်မှုငြိမ်းချမ်းမှုနဲ့ဒီမိုကရေစီအစရှိတဲ့တမိုးရှိတဲ့အရာတွေကိုရယူဖို့အတွက်မြန်မာပြည်သူပြည်သားတွေကစိတ်အားထက်သန်စွာကြိုးစားအထောက်နေတာကိုကျွန်တော်တို့လေးစားမိပါတယ်။ခက်ခဲတဲ့အတိတ်ကာလတွေကိုမျှော်လင့်ချက်ရှိတဲ့အနာဂတ်အဖြစ်ပြောင်းလဲဖို့အတွက်ကြိုးစားနေကြတာကိုလည်းကျွန်တော်တို့ချီးကျူးပါတယ်။ခင်ဗျားတို့ရှစ်ဆက်လှုပ်ဆောင်ရမယ့်ခက်ခဲတဲ့ရှေ့လုပ်ငန်းစဉ်တွေမှာအထောက်အကူပေးဖို့အတွက်ကျွန်တော်တို့ဒီနေရာကိုရောက်နေရတာပါ
။မြန်မာနိုင်ငံရဲ့သဘာဝတရားစာတတွေကိုစနစ်တကျစီမံခန့်ခွဲနိုင်ဖို့နဲ့လူစွမ်းအရေးမြင့်ဖွံ့ဖြိုးလာရေးတွေကိုဦးစားပေးဆောင်ရွက်ဖို့ကိုလည်းတိုက်တွန်းခဲ့ပါတယ
်။ Norway used to be a poor country.
နော်ဝေနိုင်ငံဟာဆင်းရဲတဲ့နိုင်ငံတစ်ခုဖြစ်ခဲ့ပူးပါတယ်။မြပြားလာတဲ့သဘောဝတန်ရန်ဇာတာတွေကိုသတိကြီးကြီးနဲ့စီမံခန့်ခွဲနိုင်မှုတွေကြောင့်ကျွန်တော်တို့နော်ဝေပြည်သူတွေဟာကောင်းမွန်တဲ့လူမှုဘဝကိုခံစားနေရပါပြီ။အဓိကအဖြစ်တော့ပညာရေးနဲ့ကျန်းမာရေးနယ်ပယ်တွေမှာရင်းနှီးမြှုပ်နှံပြီးတော့ကျွန်တော်တို့ရဲ့လူအရင်းအမြစ်တွေကိုဖွံ့ဖြိုးတိုးတက်အောင်လုပ်နိုင်ခဲ့တာဖြစ်ပါတယ်
။နော်ဝေပြည်ရဲ့ရန်ကုန်တက္ကသိုလ်မင်းကုန်းဟာအပြည့်သဘောဆောင်တဲ့တိုက်တွန်းမှုတွေဖြစ်တယ်လို့တက်ရောက်လာသူတွေကသုံးသပ်ပါတယ်။နော်ဝေအစိုးရရဲ့မြန်မာအပေါ်အကူအညီပေးမှုတွေနဲ့နော်ဝေပြည်ရဲ့မြန်မာနိုင်ငံခီးစဉ်အပေါ်မြန်မာပြည်သူဖိုရန်လုပ်ငန်းအဖွဲ့အမှုဆောင်ဒါရိုက်တာကိုကျော်လင်းဦးကအခုလိုသုံးသပ်ပါတယ
်။လက်ရှိမှာကျွန်တော်တို့မြန်မာနိုင်ငံအနေနဲ့ကလည်းဒီနိုင်ငံကအကူအညီတွေကတော်တော်လေးလိုအပ်နေသေးတဲ့အနေအထားမျိုးဖြစ်နေတဲ့ခါကျတော့ဒီတော်ဝင်နိုင်ငံအနေနဲ့ဒီလိုကူညီတဲ့ဟာကတော်တော်လေးကိုအကျိုးရှိပါတယ်။နောက်တစ်ခုကတော့ကျွန်တော်ဒီနေ့ဒီဘရင်ရဲ့မိန့်ခွန်းတစ်ခုမှာကျွန်တော်မိန့်ခွန်းမှာကျွန်တော်တစ်ခုသတိပြုလိုက်မိတာတော့ဒီနော်ဝေဆိုတာကလည်းတစ်ချိန်လုံးကအင်မတန်ဆင်းရဲတဲ့နိုင်ငံပါပဲပေါ့နော်။အဲ့တော့ကဘာပေါ်မှာဒီလိုအချိန်တွေကနေပြီးတော့မှဒါဟိုကဘာအချမ်းသာဆုံးတိုင်းပြည်အလူရှင်တိုင်းပြည်တစ်ခုဖြစ်အောင်အဲတို့စူးစမ်းရုံးကန်နေရတယ်ဆိုတဲ့ခါကိုတွေ့ရတဲ့ခါကျတော့ကျွန်တော်တိုင်းပြည်လည်းဒီလိုစူးစမ်းရုံးကန်မှုတွေအများကြီးလုပ်ရမယ်လို့ကျွန်တော်မြင်တယ်နောက်တစ်ခုကတော့ဒီလိုစူးစမ်းရုံးကန်မှုတွေလုပ်တဲ့နေရာမှာနော်ဝေလိုတိုင်းပြည်မျိုးရဲ့အကူအညီတွေအများကြီးကျွန်တော်တို့တိုင်းပြည်အတွက်လိုအပ်တယ်လို့တော့ကျွန်တော်ထင်ပါတယ်
ယုံကြည်မှုတိစောက်ခြင်းနဲ့ငြိမ်းချမ်းရေးရရှိရေးအတွက်စူးစမ်းခဲ့သူကရင်မျိုးသားဒေးဗစ်တော်ကိုဆွဲပြုပြီးတော့ဒေးဗစ်တော်ပညာသင်ဆုရန်ပုံငွေတစ်ခုကိုပါတီထားကြောင်းလည်းယနေ့မင်ကုန်းနဲ့တဘာတဲ့ကြေညာခဲ့ပါတယ်။နော်ဝေနိုင်ငံကထောက်ပံ့မဲ့ဒေးဗစ်တော်ပညာသင်ဆုဟာမြန်မာနိုင်ငံအနှံ့ကတမိုင်းနဲ့လူမှုရေးဘာသာရပ်တွေမှာထူးချွန်ကြတဲ့ကျောင်းသားတွေကိုရွေးချယ်ထောက်ပံ့ပေးသွားမှာဖြစ်ပါတယ်။နော်ဝေဘီယန်ဟာဒါလ်နဲ့မိဘယားဆွန်ရာတို့ဟာမနေ့ကဒီဇင်ဘာလ၁ရက်နေ့မှာသမရဦးသိန်းစိန်မျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်တို့နဲ့နေပြည်တော်မှာတည်တံ့တွေ့ဆုံခဲ့ပါတယ်။နော်ဝေဘီယင်နဲ့မိဖုရားတို့ရဲ့ဒီဇင်ဘာလ၁ရက်နေ့ကနေ9ရက်နေ့အထိခီးစဉ်အတွင်းရန်ကုန်မန္တလေးနေပြည်တော်ပုဂံတို့ကိုလည်ပတ်ဖို့ရှိတဲ့အပြင်လူထုအခြေပြုအဖွဲ့အစည်းတွေစီးပွားရေးလုပ်ငန်းရှင်တွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်ခင်ဗျာ